တော်ရှင်များခင်ဗျာမြန်မာနိုင်ငံမှာတန်းအနေကိုရန်တီတန်းနေဆာမူဝဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုဖျက်ပြီးတော့အရေးချင်းအဆင့်သတ်မှတ်တဲ့စနစ်နဲ့စားထုတ်ဖို့ပြင်ဆင်နေပါတယ်ဒီလိုပညာရေးကဏ္ဍပြုရင်ပြောင်းလဲအစီအစဉ်ရဲ့ဒစိတပိုင်းဖြစ်တဲ့အခြေခံပညာအဆင့်မှာလုံမဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ကျွန်တော်တို့ဟုတ်ကဲ့မှတ်ချက်တွေပေးထားတယ်တော်တော်များနေပါတယ်ဒါအဲ့ဒါတချို့အရင်ဆုံးကျွန်တော်ပြောပြခြင်းပါတယ်တခုကတော့မေဖြိုးဆိုတဲ့ account function မှာသူကတော့ account မြင်တဲ့ဖို့အများကြီးလိုပါတယ်တကယ်ကောင်းတဲ့စီစဉ်လို့ပြောခြင်းပါတယ်ဝင်နဲ့လိုက်တဲ့သူကတော့တက္ကသိုလ်ဝင်နဲ့ရောက်ရင်တော့ကြံခဲ့မှာပါတဲ့ကိုသားသမီးမကြံစီခြင်းတော့မှန်ကန်တဲ့နီလန်းတော့ရမှာပါတဲ့ကလေးတွေလည်းအရွယ်မရောက်သေးဘဲနဲ့ပင်ပန်းလာပါတယ်စိတ်ဖိစီးမှုတန်းခံနေရတဲ့ဒုက္ခကနေလွတ်မြောက်စီစဉ်ပေးတဲ့ပုဂ္ဂိုလ်တွေအားလုံးကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးပါတယ်နောက်တစ်ယောက်ကတော့Horizon Foundation ဆိုပြီးရေးပါတယ်အကောင်းဆုံးပါတဲ့စင်းသားတွေလယ်သမားတွေအတွက်ဆိုရင်တော့ပူရောင်ကောင်းတဲ့အစီအစဉ်မှလို့ရေးပါတယ်နောက်တစ်ယောက်ကတော့ Han So ဆိုတဲ့အကောင့်မှာသူကတော့အရင်နဲ့ပိုကောင်းတယ်လို့ထင်ပါတယ်အလွတ်ကျက်မှတ်တဲ့ပုံစံကဘယ်နိုင်ငံမှမရှိဘူးလေတဲ့နောက်တစ်ယောက်ကတော့ကိုကြီးဝါတဲ့သူကတော့ဒီလောက်လွယ်ဘယ်ရီပါဝါမဲဆိုပြီးတော့ကြိုပြောထားတာတော့အောင်းနဲ့အောင်းမဖြေနိုင်ရပါဘူးတဲ့ကလေးကိုယ်တိုင်တက်လို့စိတ်ရှိမှဖြစ်ပါလိမ့်မယ်အစမ်းတက်ကံကျောင်းသားတွေပဲတနာမိပါတယ်ဆိုရင်သူကရေးပါတယ်တချို့စာတွေကိုလည်းမခွန်ညိုကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်တယောက်ကတော့ဒီ Rino Naga လို့ပြောထားပါတယ်အောင်ရှုံးသတ်မှတ်တဲ့စာမေးပွဲမရှိရင်တော့အတော်လေးကမကမဖြစ်နိုင်ခြေရှိပါတယ်ဒီစနစ်ကကောင်းတယ်အောင်ရှိပေမဲ့မြန်မာနိုင်ငံမှာမဖြစ်နိုင်သေးပါဘူးတကယ့်နိုင်ငံသားပိသားစွာကျင့်သုံးတဲ့နိုင်ငံတွေမှာပဲအဆင်ပြေမှာတမတမတ်မရှိတဲ့ဆရာသမားတွေရှိခဲ့ရင်မောင်ချောင်းသားတွေနစ်နာပြီလို့ပြောထားပါတယ်နောက်တယောက်ကတော့နေဝင်းလို့ရေးထားပါတယ်လက်ရှိစာမေးပွဲစနစ်တောင်းမှပေါ့လျှော့နေကြတာစာမတက်သူများလာမယ်ပညာရေးစနစ်ပြောင်းနေဆိုတာကဒါလားတဲ့တခါအဲ့နဒီမျိုးဆိုတဲ့စာရေးသူတယောက်ကတော့ခင်နဲ့အညီပြောင်းလဲမှာပါပြောင်းလဲတည်နေတာလေးပြောက်ွယ်သွားမှာတော့အမှန်ပါပဲရင်ဆိုင်ရတဲ့တတိမရှိရင်တော့ပြောင်းလဲမှုရဲ့အသီးပွင့်ကိုခံစားရမှာမဟုတ်ပါဘူးမပြောင်းလဲခဲ့ကြရင်ယထာကာလေရင်တွေစာလှဲတွေလှေတွေပဲစီနေကြရမှာပါလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါနှစ်ပေါင်းများစွာဒီလိုကျင့်သုံးလာတဲ့ဆာမွေးစနစ်ကိုဟိုပြောင်းမဲ့ကိစ္စပေါ်မှာကြိုက်တဲ့သူရောမကြိုက်တဲ့သူတွေရောရှိနေတယ်ဆိုတော့ဟိုဒါထင်ရှားပါတယ်ဆိုတော့အခုချိန်မှာအခုလိုဟိုပြင်မှုဖြစ်လာကတကယ်လိုအပ်တဲ့ပြင်ဆင်မှုမျိုးလားတကယ်ပြင်ဆင်မှုရောလိုအပ်သလားကျွန်တော်အရင်ဆုံးကတော့ဒီမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကဒုက္ခဆရာဦးတုတရဲ့သဘောထားကိုသိကြပါတယ်ခင်ဗျာ
ဟောဟုတ်ကဲ့အဲ့တော့ဒီဆာမွေးစနစ်နဲ့တွားခဲ့တာအရေးစိတ်ဆိုးရလက်ထက်မှာလဲဟိုစစ်သမပြအကဲပြပညာရေးစနစ်ဆိုပြီးတော့တွားခဲ့တယ်။တွားပြီးတော့အဲကျွန်တော်တို့ဥသိစင်ဆိုရလက်ထက်တဲ့အချိန်မှာပဲ၄တန်းနဲ့၈တန်းဟိုစာမူးပြန်စမယ်ဆိုပြီးတော့လုပ်ခဲ့တယ်ပေါ့နော်။အဲ့တော့ကုစားတဲ့စနစ်ဆိုပြီးတော့နောက်ဆက်တွဲစာမူးတွေကိုလည်းပြန်ဖြည့်ခိုင်းတယ်။အဲ့တော့ကျွန်တော်တို့စနစ်တစ်ခုကနေစနစ်ဟောင်းတစ်ခုကနေတစ်တစ်ခုပြောင်းတယ်။ဟိုအကောင့်နဲ့ဆိုတော့ရှိမှာပေါ့နော်။နံပါတ်၁ဒီစနစ်ကနိုင်ငံတကာမှာကျင့်သုံးတာဆိုတော့ကျွန်တော်တို့မြင်ပွားစရာမဖြစ်ဘူး။တင်တန်းကောင်းတယ်ဆိုတာလည်းလက်ခံတယ်။ဒါမဲ့ဒီချက်ကိုစဉ်းစားရင်ကျွန်တော်တို့ကဆက်ဆက်မကြီးရဲ့အစွမ်းက code of conduct ပေါ့နော်ဟိုကိုကျင့်တရားကိုကျွန်တော်တို့ထည့်သွင်းစဉ်းစားရမယ်အဲ့တော့ဆက်ဆက်ပတ်တော်တော်များများကျွန်တော်တို့ကိုယ်တိုင်လည်းဆက်ဆက်ပတ်ကြီးဖြစ်နေတယ်ဒီသူရှင်းနဲ့မကင်းနိုင်ကြဘူးကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့ပါဝင်ဘူးပေါ့နော်အဲ့တော့ဘာဖြစ်လို့ဖြစ်တယ်လဲဆိုတော့ကျွန်တော်တို့ကနံပါတ်1စာဝတ်နေရေးဆက်ဆက်မကြီးရဲ့စာဝတ်နေရေးအဲ့တော့ဗမာစကားပုံများပြောမယ်ဆိုရင်တော့ဟောပေါ့နော်ဟိုဆရာဆိုတာဝါဒနာစီရနာအနစ်နာအဲ့တော့စီရနာလည်းရှိတယ်ဆရာကြီးကဝါဒနာလည်းရှိတယ်အနစ်နာကြီးလည်းအချင်းချင်းခံရတယ်နောက်ဆုံးတော့စားစရာမရှိတဲ့အချိန်ဒီမှာလက်ဆံနဲ့မလောက်တဲ့အချိန်ဒီမှာဆောနာပြောတယ်လို့ပေါ့နော်ဟိုလုံမီလုံရလေးတွေကိုလုတ်ခဲကြတာပေါ့နော်အဲ့တော့ဒါတွေကိုကျွန်တော်တို့ကအဓိကဘာဖြစ်မလဲဆိုတော့ဆက်ဆက်မတွေရဲ့စာဝတ်နေကြီးကိုဖူလုံအောင်လုပ်ပြရမယ်ဆက်ဆက်မတွေကိုလက်ဆံနဲ့ဥပမာမူလတန်းပြတယောက်ဆိုရင်ကျွန်တော်တို့ကဒီဟိုဝင်းနှန်းအပိုင်းမှာငယ်တန်းစည်းကြီးတယောက်နဲ့လာစားတော်နေတယ်တသိန်းခွဲလောက်ပဲရတယ်အဲ့တော့ဒီချက်မှာမိသားစုကစုကတသိန်းခွဲနဲ့ဘယ်လိုမှမစားနိုင်တော့
အ
ဲ့တော့တူတူရှင်ဘယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကစနစ်ကအရန်ကောင်းတယ်ဒါပေမဲ့ဆက်ဆက်မတွေကိုလိုက်နိုင်မှုတော့ရှိတယ်တခါတည်းတပြိုင်တည်းလောက်ရမှာပေါ့နော်ကျွန်တော်တို့ကဒီဘက်ကဟိုစနစ်ကိုလည်းပြင်မယ်ဆက်ဆက်မတွေကိုလည်းအစွမ်းနာပေါ့နော်ဆက်ဆက်မတွေပဲလူအပ်ချက်အခြေခံအဆောက်အဦတွေအကုန်လုံးလည်းဖြည့်ဆည်းပေးမယ်ပညာရေးဘတ်ဂျက်ကိုလည်းကျွန်တော်တို့ကဟိုအတိုင်းတာတစ်ခုထိပေါ့နော်ဟိုအများဆုံးမတုံးနိုင်အောင်ကျွန်တော်တို့ကဘတ်ဂျက်ကိုဟိုတိတိတရပူတူးပြရမယ်ဒါမှအောင်မြင်မှာပေါ့နော
်
နေမှုဆိုရင်တော့ဟိုအရင်စစ်ဆိုးရလက်ထက်ကလည်းလုပ်ခဲ့တယ်ဒါကြီးကမအောင်မြင်ဘူးမအောင်မြင်မဲ့တော့ကျွန်တော်တို့ကဒီကဟိုတက်တူဝင်ထမ်းမှာတော့တိတိတရဖြစ်ကုန်တာပေါ့လीအဲ့တော့အခုဆရာဆရာမကြီးကလည်းပြောင်းလဲဖို့ဟို ကျင်းနေစိတ်ကတော်တော်များများရှိပါတယ်ကျွန်တော်တို့ဒီမှာဟိုစာပြီးဒီပိုင်းတော့
ကျွန်တော်ဟိုဒီဟာဟိုလေအကြောင်းအရာကိုကျွန်တော်တစ်ခုချင်းလိုက်ကျွန်တော်တို့ဟိုအလှည့်ကျနည်းနည်းလေးဆွေးနွေးကြပါတယ်ဆရာအဲ့တော့အခုကျွန်တော်ဟိုဒေါ်တူတူမာကိုလည်းကျွန်တော်အလှည့်ပေးကြပါတယ်ဟိုဒေါ်တူတူမာကတော့ဒီပညာရေးစနစ်ပြည်ပြောင်းလဲနိုင်ငံလုံးဆိုင်ရာကိုယ်ရဲ့ NNEI ရဲ့အတွင်းရေးမှူးတာဝန်ယူထားတဲ့ပုဂ္ဂိုလ်ပါဆိုတော့ဆက်စောဆရာဦးတူတာလည်းပြောသွားတယ်ဒီကိစ္စတွေကဒီအရင်စစ်ဆိုးရလက်ထက်တုန်းကလည်းဟိုစမ်းသပ်တဲ့အစီအမျိုးမှာလောက်ခဲ့ဘူးလားရှိပါတယ်ဒါပေမဲ့အောင်မြင်မှုမရှိခဲ့ပါဘူးဆိုတော့အခုချိန်မှာရောအောင်မြင်နိုင်တဲ့အခြေအနေမျိုးရှိရလား
ဟုတ်ကဲ့ပါဆရာဟုတ်ကျွန်တော်တို့ဒီဆမ်ဝဲစနစ်နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တော်တော်များများပေါ့နော်ဟိုဒီကျွန်တော်တို့ဟိုတုံးသက်ပြီးပြောနေကြတော့ဆမ်ဝဲစနစ်ကကြောင်းမှုလို့ရပေါ့နော်ဆရာအဲ့တော့ဆမ်ဝဲစနစ်ကကြောင်းမှုလို့တော့အခုပထမတန်းကနေနော်ဝါဘာတန်းဒီကျောင်းသားတွေရဲ့ဒီအအောင်ရှုံးကိုပါအတန်းတင်တဲ့ဆမ်ဝဲရလက်တင်တဲ့မဆုံးဖြတ်ဘူးပေါ့နော်အဲ့ဒါအခုသူစနစ်တကြောင်းမှာပေါ့နော်ဆရာအဲ့တော့ကျွန်တော်တို့ဒီဟာချမ်းမြေမှာခြေခင်အားချစ်တော့ကျွန်တော်တို့အနေနဲ့အဥ္စာကိုကျူဆိုတယ်ဘာလို့လဲဆိုတော့ဆမ်ဝဲစနစ်ကိုစပြီးတော့ပြောင်းတယ်လို့ပြောင်းမယ်ဆိုတဲ့ယူဆထွက်လာတာပေါ့နော်ဒါပေမဲ့ကျွန်တော်တို့တခုတတိထားပြီးတော့ကျွန်တော်တို့ဟိုပြောချင်တာကတော့ရှိဆရာအဲ့ဒါကတော့ဘယ်လိုပြောင်းမှာလဲပေါ့ဆမ်မီဝဲရဲ့ယူဆကိုဘယ်လိုပြောင်းမှာလဲပေါ့ကျွန်တော်တို့နားလဲတာဆရာမဆမ်မီဝဲစစ်တာဘာလို့စစ်တာလဲပေါ့ဆရာအမကလေးတွေရဲ့အမဖုံမျိုးမှုကလေးတွေရဲ့ဟိုတက်မြောက်မှုကလေးတွေရဲ့အရေးချင်းအဲ့လိုစစ်တယ်ဆိုလို့ချင်းအဲ့ခုနဆရာအထုသာပြောရတဲ့အထက်မှာလည်းနေငယ်ပါသွားတယ်လို့တွေ့ရအခုပြောင်းမယ်ဆိုတော့အဲ့ပြောင်းတာကိုပံ့ပိုးပေးနိုင်တယ်လေကျမတို့ဒီပေါ့နော်ဟို
supportive
environment တစ်ခုကိုတော့ကျမတို့ရအောင်လုပ်ပေးရလိမ့်မယ်ဆရာအဲ့ဒါတွေမပါဘဲနဲ့တော့ဒီပြောင်းလေးကမအောင်မြင်နိုင်ဘူးပေါ့နော်ဆရာ
အဲ
့တော့အခုသူစာမေးဝဲမရှိဘူးလို့တော့သူပြောတာမဟုတ်ဘူးလို့ကျမတို့တွေ့တယ်ဟိုသူကဟိုအဲ့လိုနီးတွေနဲ့အအောင်မပြီးတော့အခန်းဆုံးမှာနှစ်ဆုံးဟိုသူတို့ပြောင်းလိုက်တဲ့ဟာတော့အဆုံးသတ်စစ်ဆေးတာလေးတစ်ခုထဲနဲ့တော့သူတို့ကအအောင်မပြီးတော့ဘ
ောဒီကျောင်းထဲမှာကြီးတဲ့ဆောင်းဆံမွေးတစ်ခုနဲ့တော့ဆုံးဖြတ်မပေးဘူးဆိုတဲ့ဘ
ောဆန်းစစ်ပြီးတော့သွားမယ်လို့ပြောအဲ့ဒီဟာဆိုဘလို့ပုံစံဆန်းစစ်မယ်ဆိုတော့ကျမတို့အသေးချာမတည်သေးဘူးပေါ့နော်အဲ့ဒါကြောင့်ဟိုပြောင်းသွားတဲ့ဟာကိုတော့ဒူဆိုရဲပြောင်းမယ်ဆိုတော့ဒါပေမဲ့ပြောင်းပုံပြောင်းမင်းနဲ့ပြောင်းတဲ့အယူဆမှန်ရဲ့လားဆိုတော့ကျမတို့မတည်သေးတဲ့အတွက
်အဲ
နည်းနည်းကျမတို့သုံးသပ်ရရနဲ့ခက်နေပြည့်ဆရာအဲ့ဒါကိုပြောချင်တယ်ဆရာ
ဟုတ်ကဲ့နောက်တစ်ခုကလည်းဟိုအရင်တော့လည်းစမ်းသပ်ခဲ့ဝင်မအောင်မြင်တာရှိရဲဆိုတော့ဟိုစနစ်တစ်ခုနဲ့တစ်ခုမှာတော့ဟိုအကုန်လုံးကတော့ဟိုပြည့်ပြည့်စုံမှာမဟုတ်ဘူးဆိုတော့အားနည်းချက်အားသာချက်တွေလည်းရှိမှာပဲဒီနေ့မှာကျွန်တော်တို့ဒီဘန်ကောက်တက်သူကဒီဆီယမဒေါ်နင်းပွင့်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ဟိုထိုင်းနိုင်ငံမှာနှစ်ပေါင်းများစွာဒီပညာရေးအတွေ့အကြုံရှိခဲ့ဘူးတဲ့ပုံကိုတရားလည်းဖြစ်တယ်ဆိုတော့ဒီကျွန်တော်တို့စနစ်တွေအောင်မြင်ဖို့ဆိုရင်ဘာတွေလိုမလဲဒီဟိုထိုင်းနိုင်ငံမှာဟိုကြုံရတဲ့အတွေ့အကြုံတွေနဲ့ရှင်ပြီးဆီယမရဲ့သဘောထားကိုဆွေးနွေးပြပါဦးခင်ဗျာ
โอเคว่าโหเนี่ยจ๋าที่จบแล้วไม่อยากอ่ะอูไทม์มาลงที่ปုံซังของเนี่ยมาลงที่สัวยังว่าတော့บ่รู้บ่เข้าใจอูเพราะฉะนั้นแล้วเนี่ยจ้างเนี่ยสัวก็ดาคิดสตาร์ทเลยนะครับว่าคือเลยธรรมดามาชื่อโหสตาร์ทได้ไซส์ปะเนาะคุณน่ะก็เพอร์ฟอร์แมนซ์เบสโหก็ไปอ่ะอ่ําติซื้อไปอ่ะโหปัดได้ปัดได้นี่คือนี่คือจ้างมาเนี่ยเพอร์ฟอร์แมนซ์โหอ่ําติตั้วไปป้องมาในหานี้จ้ะแล้วจําไว้ที่จะไม่รู้อัพชื่อขึ้นมาเลยအဲ့တော့ကျမတို့တန်းဒီမှာ class အရင် site ကကြီးပါတယ်။တောင်းတဦးအများကြီးကိုဆရာတယောက်ကဟို performance page ကိုအကုန်လုံးလုပ်ဖို့ဆိုတာကဟို fair ဖြစ်ဖို့ဆိုတော့လေးခက်ပါလိမ့်မယ်။နောက်တစ်ခုကလည်းဟိုခေါင်းရိုးကျိုးတွေပုံစံတစ်ခုအနေပြီးတော့ဖြည်းဖြည်းပြောင်းဆိုတဲ့အခါမှာကျမထင်ရဟိုစုတ်တာပြက်တာပေါ့နော်။ဥပမာ sample clinic ကိုတရားရကိန်းလုံးစစ်နေရပြီးတော့ကျမက60ရာခိုင်နှုန်းလောက်ကိုလျှော့လိုက်50ပုံ60ရေတော့လိုက်မယ်။ဒါနဲ့60ရာခိုင်နှုန်းနဲ့မှာဥပမာတော့တော်မလေးကကိုတင်နေခါရပါတော့ဒီရလေဟိုဒီလောကကြီးဒီပေါ်ကြီးဘယ်လိုအကျိုးဖြစ်နိုင်လဲဆိုရယ်ဒီဒီဘက်ကဒီဆိုဆိုင်တီဆိုရယ်ဒီတင်နေခါတကယ်လည်းပြုံးချဖို့ပြက်ကိုအမှ 10% လောက်လုပ်နေတောင်းသားရဲ့ creative project လုပ်ခိုင်းနေအဲ့ environmental awareness run လို့ပေါ့နော်အဲ့တော့ biodiversity ဆရာမလေး environmental awareness မှာ biodiversity ပတ်သက်လို့ပြောမယ်ဒီနောက်လို့ပြောဆန်ရဆန်ရပေါ့ English နဲ့ဆရာမလေးဒီ environment နဲ့ပတ်သက်တဲ့ဟာကိုတောင်းသားကိုခဏမှ presentation ပြန်လဲခိုင်းတယ်အမြင်ချင်းဖြစ်နေလို့ဆိုတော့အဲ့လိုကတော့ critical thinking နဲ့ analytical thinking တို့ကတော့ 10% ဒီလိုဟိုပထမဆုံးပေါ့နော်ဟို class ရမှာကျောင်းသားရဲ့ motivation ကဘယ်လောက်ရှိလဲ individual သူကတယောက်တည်းရမ်းတော်နေတယ်ဒါပေမဲ့အရင် selfish ဖြစ်တယ်ဆိုတော့တော်တဲ့ကျောင်းသားနဲ့နည်းနည်းကြီးတဲ့ကျောင်းသားနဲ့လက်ဆွဲခေါ်ရမျိုး teamwork နဲ့ project တို့အဲ့ဒါမျိုးလေးတွေကျွန်တော်တို့ဟိုကတော့ responsibility ပေါ့နော် self responsibility ဆိုအသိစိတ်မျိုးသွားအောင် good citizen ဆိုတဲ့ subproject မျိုးဒီမှာအချင်းလေအဲ့ဒါကို10% ပေါ့နော်အဲ့ဒါမျိုးလေးကို 40% လောက်လုပ်ပြီးတော့ဆမ်ဝဲစနစ်ကို 60% 60-50% ပေါ့အဲ့လိုလေအရင်ပထမအဆင့်မှာလုပ်ကြည့်ရင်ပုံစံလေးညီလေးဒီမှာစစ်ကြတော့ဖြစ်ပါလေဒါပြည့်လို့ဆိုတော့ဒီနောက်လေးမျိုးပေါ့ဆရာမကြီးကိုယ်ရင်ကက ဒါဟို performance ဖြစ်လို့ရှိတယ်နာ subject ဖြစ်တယ်ကနာဟိုအတိအကျအထွက်လာချင်မှထွက်လာမယ်ဟောတချို့တိတ်ွက်တဲ့တောင်းသားဆရာမကိုမျိုးပြန်ထုတ်တဲ့ခါမှာဆရာမကမကြည့်နိုင်ဘူးတောင်းသားကိုအမျိုးထားတာလို့ပါလို့အများကြီးဖြစ်လာနိုင်ပါလေ
ဒါ
ကြောင့်မလို့ဒီနေ့လေးမျိုးပေါ်ဟိုချက်မြက်တဲ့တောင်းသားအတွက်ကိုလည်းကနာသိတဲ့ကျမကျမဆက်မဆက်ရတော့ကြည့်ပြီးအဆုံးလေးပေါ့နော်။မာစာအကြောင်းပြန်လေကြပြရေးရတော်ရခလို့ရှိနေ။ဟိုနာစာပန်းစကားပြောတာတော်ရခလို့ရှိနေ။သူရဲ့ multiple intelligence ကြီးကိုကြွလာအောင်လုပ်ပြီးနေတဲ့ project ကြီးပေါ့။အဲ့အမျိုးမျိုးကျန်တဲ့ကန်တဲ့ကန်လို့40%လောက်ထားမယ်။အဲ့ဒါမျိုး class motivation ပေါ့။တောင်းသားရရဲ့ဟိုကြက်ပြက်ကြောက်ကြောက်ပါဝင်စင်းလေးကြီးကိုဆက်မှတ်လောက်ပြီးပြီးလေ။စာမောစနစ်ကိုလုံးဝကြီးစွန့်လွတ်လိုက်တာမဟုတ်ဘဲနဲ့ကျွန်တော်တို့မတရားရတဲ့ဆုံးတစ်ခုလေးကိုပဲကြည့်လို့အစားကကနာ60ရာခိုင်နှုန်းသို့မဟုတ်90ရာခိုင်နှုန်းလောက်ကိုအရင်ပထမအစ်စ်လေးနဲ့ဆန်းကြည့်ဖို့ဝင်နေလို့ချင်ပါလေ
။
အဲ့လိုကြောင်းတဲ့အခါမှာကနာ follow up research ပေါ့နော်။ဒီဟာကိုစောင့်ကြည့်တဲ့ observer နဲ့ research team ပေါ့။ဟိုနိုင်ငံခြားမှာပြည်သူရှိတဲ့ဆရာဆရာမတွေ၊ဗမာဆရာဆရာမတွေစစ်တမ်းကြည့်ပြီးလို့ပြရမလဲဒီလိုချင်းတဲ့ဒီရှိတဲ့အခါမှာ observer အနေနဲ့ပေါ့။အဲ့လိုသင်ကြန်ကိုတန်းတစ်ခုလိုမျိုးနဲ့ဒီ research နောက်ကအဲ့မျိုးဆိုလို့ရှိရင်ဒီအောက်ကမှပြဖြစ်ပြနောက်ထပ်ရမှုရှိရဲဆိုရင်ပထမတစ်ဆင့်ပေါ့နော်ပြီးတော့မှနောက်တစ်ဆင့်ကိုဆက်စည်းကြရဲ
ဟုတ်ကဲ့ဆရာမ
လုံးဝတရားရတဲ့အကြောင်းပြောင်းလာတော့အဲ့အဆုံးချက်တစ်ခုရောက်သွားတယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကိုနောက်ထပ်ဟိုပို့ထားတဲ့ဟို Facebook ကနေပို့ထားတဲ့ message တွေရှိပါသေးတယ်နန်းလောင်ကြီးဖတ်ပြပေးပါဦးခင်ဗျာတချို့
ဟုတ်ကဲ့ပါရှင်ပထမဆုံးသူကတော့ကိုတက်နိုင်ပါကောင်းပါရဲ့အရေးပြက်ပင်ပန်းနေရတဲ့ဘဝကနေចောင်းသားចောင်းတွေလွတ်မြောက်ရင်ကျင်းတတ်ပါပြီတဲ့ကျူရှင်စနစ်လည်းဖြတ်သိမ်းပေးဖို့လိုပါတယ်ပိုက်ဆံမတနိုင်တဲ့ကလေးတွေနှစ်နာတယ်ဆရာတွေကចောင်းမှာတေချာမသိမှုကျူရှင်ပဲသင်တယ်လို့ရေးပါတယ်နောက်တစ်ယောက်ကတော့ဇီဇဝါဆိုတဲ့သူပါတက္ကသိုလ်ဘွဲ့ယူတဲ့အဆင့်မှာတင့်နေတတ်တယ်နော်တဲ့အောက်ခြေကတော့တံတန်းပြီးရင်နောက်တံတန်းမြင်းပြေးတယ်လို့တက်လာပေမဲ့အောက်ခြေမှာအစာမကြေဘူးဆိုရင်တက္ကသိုလ်မှာစာမလိုက်နိုင်ပဲဘွဲ့ယူဖို့မလိုက်နိုင်မှာကိုဆိုလိုတာပါတဲ့ဘွဲ့နဲ့ဆုံးဖြတ်ပြီးတော့အီအချင်းမမင်းရင်လုပ်ငန်းခွင်မှာကိုရုတ်ကာယဖြစ်နေတတ်ပါတယ်တဲ့ရှင်နောက်တစ်ယောက်ကတော့ဆမ်မော်ပါသူကတော့ကြိုက်တယ်ဒါမှကလေးတွေရဲ့အနာဂတ်တောက်ပမှာအခုကလေးတွေကဆရာဆရာမတွေတင်တဲ့ကျူရှင်တက်ရင်တက်မတက်ရင်အပြင်ကကျူရှင်တွေတက်ပြီးအလွယ်လိုက်နေကြတာဆရာတွေကလည်းဆမ်မဝဲနီးမှဒါချက်ဆိုပြီးတော့ပေးကြတယ်တဲ့ကလေးတွေကိုဖိဖိစီစီမတင်ကြဘူးလို့ရေးပါတယ်ရှင်နောက်ဆုံးတစ်ယောက်ကတော့မျိုးကျော်ပါသူကတော့ကျောင်းသားတွေအတွက်စနစ်မပြောင်းခင်ဆရာဆရာမတွေကိုအရင်ကြက်မှတ်ဖို့လိုမယ်ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကိုဆွနွေးဝဲမှာပါဝင်ဖို့ဆိုပြီးဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဒီဟိုဝါရင်ရှင်းနေပြီဖြစ်တဲ့ဦးကျော်လင်းပါဦးကျော်လင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါလေခင်ဗျ
ာ။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်က62ခုနှစ်ကျွန်တော်ရန်ကုန်တက္ကသိုလ်မှာအင်္ဂလိပ်စနစ်တိုင်းပေါ့ဗျာ။အမပြည့်ရဲ့စနစ်နဲ့လာခဲ့တယ်။နောက်အင်တာမီဒီယက်ခေါ်တဲ့ဥပဇာတန်းနဲ့ပေါ့စနစ်တမ်းပေါ့။အဲ့ဒီကြမှာအတန်းကြီးခွဲရတယ်။တိတ်ပန်လိုက်ဥပဇာလိုက်ခွဲပြီးအဲ့ဒီကြမှာ BSC ရဲ့ Engineering နဲ့ Medical ကိုခွဲသွားတယ်။အခုကျတော့ခရီးတွေဆယ်တန်းနေရတဲ့ခါလေးမြေပြူဆံများနဲ့ပတ်စံတက်နေပြီးရတယ်။လှိမ့်ပြီးတော့၆ပေါက်သားဂုံလူယူဆောင်းဝင်ဖွဲ့ရယူပြီးတော့ဆောင်းဝင်နဲ့လုံးမစားဘူး။အဆိုတော်ဖြစ်ပါဖြစ်အဲ့ဒါတိတ်ပြီးတော့ဘာမှမရှိမှအယုံဆိုးရတာပုံစံရှိတဲ့လူတွေပညာရုပ်လာပြီးဖြည့်စည်းလို့ဖြစ်နေအဲ့ဒီပုံမှာဆရာမတွေကအကျင့်ပြအဲ့ဒီလိုအခြေအနေမှာခုနကပေါ်ပဲဒီ A+ B+ တွေလောက်လာပြီးရှိရင်တော့ကျွန်တော်အချွေဒုက္ခပေးသလိုပဲဒီစနစ်ကလည်းဒုက္ခပေးပါလိမ့်မယ်တော့အမပေးစနစ်မှာပဲတော်တော်အဂရိတရားကိစ္စနဲ့ဒီကျွန်တော်ဆရာမတွေဆရာတွေအရင်ရှင်းပြမိတဲ့ဆရာမတွေဆရာတွေဝေးထုတ်ပြီးတော့မှနိုင်ငံတကာပညာရုပ်ဆိုင်ရင်ပြောင်းဒီအမပေးစနစ်တွေပဲသွားနေရေးတယ်ပါတော်ချင်းဒီကောင်းတော့မှတော်တူတောင်းတော့ပဲအပေါ်ဒီတစ်ခေအခုတစ်ခေတစ်ခေဒီလိုမျိုးအဲ့ဒီအမေရိကန်စနစ်နဲ့ပြောင်းသွားလိုက်တော့အစီအပြေပါပါဒီလိုမျိုးနဲ့အလန့်ကျလဲလို့ရှိရင်အလဲလက်သွားမှာစိုးပါတယ်ဘာဖြစ်လို့လဲဆိုကျွန်တော်တို့ချင်းနဲ့လက်လှမ်းနေတာမဟုတ်သေးဘူးဗျပြည့်လို့လက်ချင်တာပေါ့ဗျဒီကအလန့်တုံးစေကျွန်တော်တို့အလန့်50လောက်လှမ်းလိုက်ရှင်ဒါမင်းကျွန်တော်တို့တလန့်တော့မကျွေးနိုင်ဘူးဘယ်လိုမှအခက်ရလဲလိုက်စားဆိုရင်နာမည်ကြီးတဲ့နိုင်ငံမှာတော်တော်ဒီဒီနေ့ကြီးတော့နည်းနည်းလေးတော့အလန့်ဝင်းနေပါသေးတယ
်
စိုးစားပြီးတော့မှဖြစ်အောင်တော့လုပ်ကြပါမဖြစ်နိုင်မင်းလဲဆိုရင်တော့ကလေးတွေရောမပေးတဲ့ဆရာမတွေရောအကုန်လုံးအဲ့တိုင်းပြည်လက်ကျုပ်တို့ခါတဲ့ဘဝနဲ့ကျွန်တော်တို့တိုင်းပြည်ကြောက်ရကြပါပါမယ်ပြည်ရင်နဲ့တိုင်းပြည်မဖြစ်နိုင်မင်းတိုင်းပြည်ကြောက်ရကြမှာစိုးလို့ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းကျွန်တော်တို့နောက်ထပ်တောတက်ရှင်တွေပေးထားပို့ထားတဲ့စာတွေလည်းဖော်ပြခြင်းပါတယ်မခွန်ကြီးဖတ်ပြပါဦးခင်ဗျ
ဟုတ်ကဲ့ရှင်စံညွန်းကြီးလို့ရေးဆိုတဲ့သူတယောက်ပါပညာရေးစနစ်ပြောင်းလဲတာတဲ့ဆရာဆရာမတွေရဲ့အရေးအတွက်နဲ့အရေးအသွေးကောင်းမွန်ပထမစူးစမ်းတဲ့ဒီအတွက်ဆရာဆရာမတွေကိုလုံလောက်တဲ့ထောက်ပံ့မှုပေးဖို့လိုတယ်လုံလောက်တဲ့ထောက်ပံ့မှုဆိုတာကလစာတစ်မျိုးတည်းကိုပြောတာမဟုတ်ပါဘူးဆရာဆရာမတွေရဲ့အည်သွေးကောင်းမွန်အောင်ထောက်ပံ့မှုတွေပေးတဲ့ကျောင်းတိုင်းမှာစာအုပ်စာတမ်းပြည့်စုံတဲ့စာကြည့်တိုက်တွေထားတဲ့ကလေးတွေကိုငယ်စဉ်ကတည်းကစာဖတ်တတ်တဲ့အလေးထားတွေမွေးမြူပေးတဲ့လို့သူကအကြံပေးထားပါတယ်နောက်တစ်ယောက်ကတော့သစင်မေးလို့ဆိုပါတယ်တကယ့်ကိုအမှားအမှန်ကိုခွဲခြားပြီးပညာရဲ့ပေါ်မှာတိချာဆုံးဖြတ်မှုရဲ့ရလက်ကောင်းတစ်ခုဖြစ်စေချင်ပါတယ်ပညာရေးစနစ်ကိုမျှတမှုရှိမယ်ဆိုရင်တော့အားလုံးကြည်ညက်ကြပါပါလို့ပြောထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီမှာနောက်ထပ်ကိုတန်းအောင်ဆိုတဲ့ပုဂ္ဂိုလ်ကလည်းစနစ်ကတော့ကောင်းပါတယ်လူမကောင်းရင်အလုံးမဖြစ်တဲ့စံသက်ခံပညာရေးထက်မပိုပါဘူးနှစ်ပေါင်းများစွာအသားကျလာတဲ့စိတ်သက်စီးကအသိပညာရည်သွေးရည်ချင်းတွေကစနစ်တစ်ကိုအုံဖွားမန်းထည့်ပေးလိုက်လို့ချက်ချင်းလိုက်မိနိုင်မှာမလားဆိုပြီးသူကမေးခွန်းထုတ်ပါတယ်နောက်တစ်ယောက်ကတော့အောင်နိုင်ဆိုတဲ့အကောင့်မှာသူကတော့ကျွန်တော်အမြင်ပြောရရင်တဲ့ဆရာမတွေကအဆင့်အေးရတဲ့ကလေးကိုအဆင့်ဘီပါလို့သတ်မှတ်လိုက်ရင်ဘယ်လိုလုပ်မလဲတဲ့နောက်တစ်ယောက်ကတော့ကိုမောင်မောင်မှာသူကတော့အရေးချင်းသတ်မှတ်ပေးမဲ့သူတွေကလည်းအစ်စ်မိပြီးတော့ဖြောင်းမှန်မှန်ကန်မှုလိုပါတယ်ဆိုတော့ဒီသဘောထားပေးကြတဲ့သူတွေထဲမှာဒီအရေးချင်းကိုဆုံးဖြတ်မဲ့ဆရာတွေအပိုင်းနဲ့ပတ်သက်လို့ထောက်ပြတာလည်းတွေ့ရပါတယ်ဆိုတော့ဆရာတွေအနေနဲ့ရောဒီစနစ်တစ်ကိုအကောင့်ထဲပေါ်တဲ့နေရာမှာထိထိရောက်ပါဝင်နိုင်လောက်တဲ့အခြေအနေမျိုးအစဉ်တင်ရောရှိနေပြီလားဆရာဦးတုတ္တရဲ့သဘောထားဆွေးနွေးပါအောင်ခင်ဗျာ
တော့ဆက်ဆံမတွေကအရေးချင်းရှိလားဆိုတော့အရေးချင်းကကျွန်တော်တို့ဆက်ဆံမတွေကတော့ဟိုပါပေါ့နော်ရန်ုံကြီးရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့ဆွမ်းနာပြောတယ်လို့ကဟိုဒီဟိုဥမာ capacity building ရရှိပြီးသားဆက်ဆံမတွေမှာအဓိကကဘာလဲဆိုတော့ကျောင်းသားအချို့နဲ့ကျွန်တော်တို့ဆရာအချို့မမျှတာအဲ့တော့တချို့ကျောင်းတွေမှာဆိုရင်မူလတန်း၄တန်းအဲမူလတန်းကျောင်းတွေမှာဆိုဆရာ၃လောက်ပဲရှိတယ်အဲ့တော့ကျောင်းလောက်ကဝင်နေရတယ်သူကဘီဟို TPC လို့ဘာလို့မတက်ထားတဲ့အတွက်အဲ့ပြဿနာတွေရရှိတယ်အဲ့တော့ကျွန်တော်တို့ကဆရာမတွေကိုအင်းနဲ့အားနဲ့ခန့်အမယ်ခန့်ယုံတယ်မကြီးသူတို့ရဲ့အစနာပေါ့နော်ဟိုဘက်ဆုံးပြေဆုံးတဲ့နေရာအထောက်ထားဟိုအထောက်ပံ့တွေပေးရမှာပေါ့ဒါမှသာအောင်မြင်မှာနေမှုဆိုရင်တော့ကျွန်တော်တို့ကမအောင်မြင်နိုင်ဘူးအရင်စဟိုစေဆူရလက်ထက်ပါလဲဒါလုတ်ခဲ့တာပဲမအောင်မြင်ဘူးဟိုတကြောင်လုံးကကျောင်းအုံးနဲ့ကျောင်းလုံးသားနှစ်ယောက်တည်းရှိတယ်ဒီစနစ်ကြီးနဲ့တော့တယ်အဲ့တော့ဘလို့မလုပ်နိုင်တော့ဒီဟာအကြီးကြီးကောင်းနေမထွက်လာဘူးပြီးတော့ဒီ monitoring အဖွဲ့ပေါ့နော်စောင့်ကြည့်ရေးအဖွဲ့ကလည်းမရှိဘူးဒီပညာရေးစနစ်ကိုအကောင့်ထဲတော့ပေါ့တော့ကလိုက်ပြီးတော့စောင့်ကြည့်ရဲ့အဖွဲ့ကမရှိတော့ကိုတရားရခိုင်နှုန်းအောင်မြင်နေဆိုပြီးတော့ဟိုစာရွက်ပေါ်မှာဖြစ်လာတဲ့အခြေအနေပေါ့နော်အခုတော့ကျွန်တော်တို့ကအဲ့ဒါကိုအကဲပြားအဖွဲ့ကြီးနောက်စစ်စည်းရေးအဖွဲ့ကြီးစနစ်တကျပေါ့နော်ပြင်ပပညာရှင်တွေနဲ့ကျွန်တော်တို့အခုဆွမ်းနာတယောက်ပြောသွားတယ်ထိုင်ရဆရာမတယောက်ကဟိုမြန်မာနိုင်ငံပညာရေးကောင်းမှုအတွက်ဆိုလုပ်ပြီးမယ်ဆိုဒါဒီအလုံးဝိုင်းဝန်းပြီးတော့ပူးပေါင်းဆောင်ရွက်လိုက်မယ်ဆိုတော့ကျွန်တော်တို့ကအောင်မြင်မှတည်ကြတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဆရာရဲ့အရေးချင်းနဲ့ပတ်သက်လို့ဟိုဒီရက်ထက်မှာပဲဟိုတက်တက်ဆန်ဆန်ပေါ့လေအရေးချင်းမရှိတဲ့ဆရာတွေနေဖို့မယ်ဆိုပြီးတော့ဟိုချိန်မောင်းပြောနေရတဲ့တဲ့နေလဲကျွန်တော်ကြားပါတယ်ဆိုတော့ဒီပညာရေးပြုရင်ပြောင်းလဲမှုမှာဟိုဒါလဲဟိုဒီစိတ်တစ်ပိုင်းလို့ဆိုနိုင်မလားဆရာမတော်တူတူမှသဘောထားဆွေးနွေးပြပါဦးခင်ဗျာ
เสียเสียเนี่ยชุยดาเลยไม่เปียวเนี่ยเลยจมคุณน่ะเนเนลีพี่เสร็จเปียวจนนะเสียหัวอ่ะดิจมสู้รู้จนน่ะดิคุณน่ะปฐมชั้นมาไม่ปี้สนแล้วจมเราไอ้ซัมมี่เวสนิดเปียงเวสนน่ะเนี่ยหัวบ่โจโจเลยสมมุติไม่หล่นหลอกแต่ฉะติโจมมาเปียวจนน่ะเสียอุ้มมาดีซัมเวสนิดเปียงโหลจมเราอ่ะဒီတိုင်းပဲကျမတို့အားလုံးစိတ်ပြည့်လက်ပြည့်ဖြစ်နေတဲ့ဒီအလွတ်ကျပညာရေးကိုမပြောင်းမနဲ့ဆောင်းပွဲစနစ်ကိုပြောင်းလို့မရဆရာဒါကြောင့်ကျမတို့အယူဆကဘာလဲလို့မေးတာဆရာပြောင်းမယ့်ပညာရေးယူဆကကျမတို့ကကလေးတွေကိုသူ့အတူအားထုတ်ပြီးတော့မစင်စားတွေးခေါ်တတ်တဲ့ပညာရေးယူဆကိုတောင်းမယ်ဆိုတဲ့အဲ့ဆိုရင်ကျမတို့တင်ကြားရေးနည်းလမ်းတွေပြောင်းအောင်မေးဆရာအဲ့ဒါနဲ့ထောက်ကူပြည့်ရခုနဆရာမဘန်ကောက်ကဆရာမပြောသားသူပေါ့နော်ကျမ class size လို့ဟာမျိုးတွေပေါ့နော်ဆရာနဲ့ကျောင်းသားမျှတရစာသင်ခန်းတွေနောက်တင်ထောက်ကူပစ္စည်းတွေနောက်ကျမတို့အိတ်စာသင်ခန်းကိုအထောက်ကူပြုတဲ့ဒီတင်ကြားရေးဆိုင်ရာနီလန်းနေပေါ့เนาะဆရာရဲ့အရေးသွေးပိုင်းဆိုင်ရာကိုကျွန်တော်ဖြည့်တင်းမှုလေပေါ့เนาะဆရာရဲ့စာမီးဘာကြောင့်ဆောင်ွဲဆရာရဲ့ចောင်းသားတွေကိုဘာတွေကိုစစ်ပေးဖို့လိုရဲဆိုတဲ့နားလည်မှုလေပေါ့เนาะဆရာအဲ့ဒါတွေအားလုံးကိုပြောင်းမှုအတွက်ပြင်ဆင်လိုက်မှကျွန်တော်ကအဲ့ဒီစာမီးဝဲပြောင်းလာတဲ့ဆိုရဲအနှစ်သာရကိုရောက်မယ်လို့ကျွန်တော်ပြောချင်တာဒီပုံတိုင်းပြောင်းလို့ရှိရင်ကျွန်တော်တို့ကတော့အောင်မြင်ဖို့အတွက်တော့ဒီအခုပြောင်းမယ်ဆိုတာလေးနဲ့တော့အောင်မြင်ဖို့ဆိုတာတော့ကျွန်တော်တို့ဘလို့သုံးသပ်ပြရမှာမတိလောက်အောင်ကိုအလံဝင်းနေပေါ့နော်ဆရာအဲ့ဒါလိုကျွန်မဖြည့်ဆွတ်ပြောချင်တယ်ဒုတိယတစ်ချက်ကတော့ဒီနဲ့ရွှေ့တဲ့ကိစ္စတွေကတော့တော်တော်လေးဒီဥစ္စာတော်တော်လေးဆရာကြီးဓာတ်ထဲမှာတော်တော်လေးပြောစရာဖြစ်သွားဒီသဘောထားပေါ့ဒီသဘောထားကအခုမှမဟုတ်ကိုကလေးရရှိတယ်ဆိုတော့သဘောထားပို့ပြီးတော့ထင်ရှားလာပြီးတော့ဒီကိုကလေးရလည်းရှိရယ်ဆိုတာထင်ရှားဆိုအခုတက်လာတဲ့အစိုးရတင်လက်ထက်မှာလည်းဒီဆိုရမှာဒီဘောပညာရေးဌာနကဥဆောင်တဲ့ပညာရေးဝန်ကြီးကိုယ်တိုင်ကဒီလိုသဘောထားနဲ့ပြောလိုက်တဲ့အတွက်ဒါကလက်ရှိကျမတို့တွားနေတဲ့ဒီဟိုဒီဟိုတိုင်းပြည်ထူထောင်ရေးကိစ္စတွေညဉ့်ဉန်းရေးကိစ္စတွေမှာပါဒီတိုင်းရင်းသားဒေသတွေရဲ့ဒီဟိုဘောမှာစဉ်းစားချက်ကတော်တော်လေးကိုအဲခုဆိုးွားနေတယ်ဆိုတဲ့ချက်ကိုတွားတွေ့တာပေါ့နော်နှစ်ချက်တွေ့တာကိုပြောကြတာကဆရာကြီးပေါ်မှာစဉ်းစားပုံစဉ်းစားနေတာပထမတစ်ချက်ကအညံ့နဲ့ဆရာကြီးကိုအဝေးပို့ပြတယ်ဆိုတဲ့စဉ်းစားချက်နဲ့ဒုတိယချက်ကကျွန်မခုနကပြောတဲ့စဉ်းစားချက်ပါတိုင်းသားဒေသတွေကို ရှိနေတဲ့တိုင်းရင်းသားတွေပုံမှာထားတဲ့သဘောထားပေါ့နော်အဲ့ဒီအချက်ကတော်တော်လေးစိုးရွားသွားစီရဲ့လို့ပြောဒီဥစ္စာမဖြစ်တဲ့ဟာအဓိကကတော့ကျွန်မထောက်ပြချင်တာလို့ဆရာဒါကတစုအပေါ်ကနေပေါ့အာနာရှိတဲ့လူတစုတစ်ဖွဲ့ရပဲပေါ့နော်ဟိုဆရာခံထားရေးကိုချုပ်ကင်ထားတဲ့ဒီဘုချုပ်ကင်မှုလွှမ်းမိုးတဲ့စီမံခန့်ခွဲရတာပြဿနာဖြစ်နေတယ်လို့ပြောချင်တယ်ဆရာဒီပြဿနာအဲ့ဒါကိုကျွန်တော်တို့ပြောင်းဖို့ပြောင်းအောင်ဆရာပြင်ဖို့ပြင်ပေးရမယ်ဆရာကျွန်တော်တို့ပြင်ဖို့ပြောင်းဖို့လေဒါလည်းတော်တော်ကြာကြာရပြောကြပြီပေါ့နော်အစိုးရအစ်စ်တက်လာတဲ့ခါမှလည်းကျွန်တော်တို့အဲ့ဒီကိစ္စကိုတော်တော်လေးကိုတတိရှိရှိနဲ့လှုပ်ဆီချင်တယ်ဒါနဲ့ခုထိတော့ကျွန်တော်တို့အဲဟိုဖြစ်လာဒီပဲနဲ့ပုံဆိုးတဲ့တုတ်ဟိုဟိုတော့ပါဖို့မလဲပြောဆိုချက်တွေပဲကြားနေရတယ်ကျွန်တော်စိတ်လည်းမကောင်းအန်လည်းအန်အော်ရစရာဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်နောက်ထပ်ဒီ Facebook ကနေကျွန်တော်တို့ message တွေပေးပို့ထားတာတချို့ကိုလည်းကျွန်တော်ဆက်လက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒါကတော့စောစောကဟိုဆွေးနွေးကြတဲ့ပုံစံတွေထောက်ပြတဲ့ကိစ္စမျိုးတွေနဲ့တော်တော်လေးဆိုင်ပါတယ်ဒီမို့တယောက်ကတော့ဒီဖုံးတော်ခါဆိုတဲ့အကောင့်နာမည်နဲ့ပါသူကတော့စနစ်တစ်ကိုလည်းအလွတ်ကျက်အလွတ်ပြေဒီဘက်နားကဝေဟိုဘက်နားကထွက်တပွဲလို့ချက်ဖြစ်ပြီးအောင်ခဲ့ရတဲ့သူများရှာဖွေပြီးသားကျွန်ပညာရေးစင်းနဲ့ပွဲရခဲ့တာဆိုတော့လည်းအခုကျင့်သုံးမဲ့စနစ်ကိုကျိုးဆိုပါတယ်ပညာဆိုတာဝေဖန်ပိုင်းခြားနိုင်တဲ့စံနှုန်းတစ်ခုနဲ့တတ်မှတ်တင်တယ်လို့ထင်ပါတယ်စာရေးဆရာတယောက်ကဟောဦးပါတယ်မြန်မာကျောင်းတွေကရီးဒင်းများနေတာသင်ခင်းဖြစ်အောင်သင်ပြပေးဖို့လိုတယ်ဆရာပိုင်းကလည်းတော်မှရမယ်ဒါမှလည်းတင်ယူတဲ့တပည့်ကထူးချွန်မယ်နှစ်ခုညင်တကယ်ပညာတဲ့ကဝိကျော်မော်တွေပေါ်ထွန်းလာမှာပါဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့မဝင်းအေးဆိုတဲ့အကောင့်မှာသူကတော့ဆရာမတွေကိုလည်းအရေးချင်းဆေးရမယ်ကလေးတွေပဲလှုပ်လို့မရပါဘူးတဲ့အရေးချင်းမပြည့်တဲ့ဆရာမတွေကိုဘယ်လိုလှုပ်မလဲဆိုတာကိုအစီအစဉ်ပြစေခြင်းစီစဉ်ကိုတခုချပြစေခြင်းပါတယ်နောက်ကျန်တဲ့စာနှစ်ဆောင်လဲမခွန်ညိုကျေးဇူးပြုပြီးဖတ်ပေးပါဦးခင်ဗျာ
နောက်တစ်ယောက်ကတက်ခိုင်လို့ရေးထားပါတယ် policy ကတော့ကောင်းပါတယ်ဒါပေမဲ့ agree လိုက်စားမှုတွေတေချာပေါက်ဖြစ်လာမှာပါ policy ကိုလက်တွေ့အကောင့်ထဲပုံမဲ့မြန်မာနိုင်ငံကဝန်ထမ်းအများစုကအားလုံးကိုတော့မဆိုလိုပါတဲ့လစာနဲ့မလောက်လို့ဆိုတာအမြဲပြောနေကြတဲ့စကားပါဝင်တန်းစခေါ်ကလေးကလာစားကဘယ်ရွေးဘယ်မြရမယ်ဆိုတာပါပြီးသားပါဒီလောက်ပဲရမယ်တိတိကြီးနဲ့ဝင်တယ်ပြီးတော့ဘေးပေါက်ဘယ်ကရမလဲရှာကြတယ်အခုလိုပညာရေးပြောင်းလဲမှုမှလည်းအလားတူဖြစ်ရတွေပေါ်ပေါက်လာမယ်လို့ထင်မိပါတယ်အဂရိလိုက်တိုက်ဖြတ်ရေးကိုဘတ်ဂျက်များများသုံးပြီးတော့တိုက်ဖြတ်တင်ပါတယ်လို့ဆိုပါတယ်နောက်တစ်ယောက်ကတော့နန်ဟိန်းလို့ဆိုထားပါတယ်အဂရိကင်းရှင်းပြီးတီလလုံကြုံရင်စနစ်မလိုဘူးတင်တဲ့လူကတကယ်တိုက်ရမယ်တဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီပညာရေးကဏ္ဍတိုးတက်ဖို့ဆိုရင်တော့ဟိုလူရောမူရောလူဝက်ချက်တွေအကြီးကျယ်ရှိနေတယ်ဆိုတော့အားလုံးကလည်းပြောကြပါတယ်ဆိုတော့ဒီအခုပြောင်းလဲမယ့်အပြောင်းလဲကတော့တကယ်တမ်းပြောမယ်ဆိုရင်ပညာရေးကဏ္ဍတစ်ခုလုံးမှာအစိတ်ပိုင်းလေးတစ်ခုပဲရှိပါသေးတယ်ဒါတောင်မှစိန်ခေါ်မှုတွေအခက်အခဲတွေရှိနေတာဆိုတော့ဒီစနစ်ကြီးတစ်ခုလုံးကိုတိုးတက်ဖို့ဆိုရင်အခြေခံအကျဆုံးအနေနဲ့ဘာတွေပြင်ဖို့လိုမလဲဆရာဦးတုတ္တရဲ့သဘောထားကိုအချင်းချင်းပြောပြပါခင်ဗျာ
တော့ဆန္ဒပြောတယ်လို့ပေါ့နော်တော့ဒီကူမှာပြောတယ်လို့ပေါ့အတိအကျကျွန်တော်တို့ဟိုပညာရေးကိုလွတ်လပ်စွာချိန်မှခံခွဲမယ်ခွင့်ပေးရမယ်ဟိုဘဟုထုတ်ကြိုက်မှုကိုအတန်နိုင်ဆုံးရှော့ချရမယ်အဲ့ဒါမှတော့ကျွန်တော်တို့ကအောင်မြင်မယ်ဆန္ဒဝင်ကြီးကပြောထားတဲ့အိစားကျွန်တော်ဖြေလိုက်မယ်နော်အဲ့ဒါဘာလဲဆိုတော့ तू ကကျတော့ဟိုပြောတာဆန္ဒတစ်ခုစောသွားသလားတော့ကျွန်တော်မသိဘူးပေါ့နော်အဲ့လိုကတော့ကျွန်တော်လည်းလုံးဝလက်မခံဘူးဆရာဆရာမတွေကိုပြောနေဆိုတာဒါပေမဲ့ဆန္ဒပြောတယ်လို့တကယ်ကြောင်းကောင်းနေမှာဥပမာ TTC တို့ဘာလို့မှနေပြီးတော့ညနေဆယ်လောက်တာဝန်ထမ်းပြီးတော့ဒီကြောင်းရဲ့အထောက်အကူသိပြီးတော့လက်ပြီးလက်ယူလုပ်သွားတဲ့ဆရာဆရာမတွေအများကြီးပဲအဲ့မဲ့နေရဝဲတာတွေဖြစ်နိုင်တယ်အဲ့ဒါကိုဝင်ကြီးရမြန်အဲ့ဒါကိုဆိုလိုပြီးတော့သူပြောတလားမသိဘူးတော့ကျွန်တော်ထင်တာပေါ့နော်ကျွန်တော်တို့တက်သူမှာဆိုလဲ transfer ရှိတာပဲနှစ်နှစ်တစ်ခါတစ်နှစ်တစ်ခါသုံးနှစ်တစ်ခါပေါ့နော်ငါးနှစ်တစ်ခါတစ်နှစ်တိုင်းတစ်နှစ်တစ်ခါကိုင်းညာအဲ့ကြတော့အခြေခံမှာကြတော့ကြောင်းလဲကြောင်းနေလိုက်ရင်သူကပါမဲနဲ့ပင်စင်ယူပြီးထိနေတော့အဲ့မဲ့နောက်တကယ်တော်တဲ့ဆရာဆရာမတွေကအဲ့ကြောင်းကြီးသွားလို့မရဘူးအဲ့ဒါပြက်တနာလေးရှိရပေါ့နော်အဲ့တော့သူကဆိုလိုပြီးတော့ပြောတာနဲ့တူတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဟိုဒေါ်သူသူမာကိုလည်းကျွန်တော်အစီအစဉ်အဆုံးမသတ်ခင်မေးချင်ပါတယ်ဆိုတော့ကျွန်တော်ဒီပညာရေးစနစ်ကြီးတစ်ခုလုံးတိုးတက်ဖို့ဆိုရင်ဥမာလူပြင်းမို့လို့လားမူပြင်းမို့လို့လားငွေကြီးလားဘာအရေးကြီးဆုံးဖြစ်မလဲ
ဆရာအဓိကကတော့ကျွန်တော်တို့မူဟာကိုမူပြင်းရမှာပေါ့နော်ကျွန်တော်တို့ပညာရေးကလေဆရာဟိုလေမူဝါဒမရှိဘဲနဲ့တွားလာခဲ့တာကြာပြီဆရာကျွန်တော်တို့အဲဘုဂျိုကင်ယိုလက်ထက်တော့လေကျွန်တော်နှစ်30ပညာရေးစီမံကိန်းတွေနဲ့ပဲကျွန်တော်တို့တွားခဲ့တာပေါ့နော်အခုပြီးခဲ့တဲ့ဥသိမ်းဆိုတာပေါ့အစိုးရဥသိမ်းစိန်ဆိုတာလက်ထက်မှာလေကျွန်တော်နှစ်30ပညာရေးစီမံကိန်းကိုဟိုတစားဒီစားပြန်ပြင်ပြီးတော့မြို့သားပညာရေးဥတွေဖြစ်ပေါ်ထွက်လာတဲ့ဟိုဟာဒီဟိုဟာတခုပဲကျွန်တော်တို့မှာရှိရပေါ့အဲ့တော့ကျွန်တော်တို့ကဒီနေ့ဒီအစိုးရအပြောင်းလဲနိုင်ငံရေးအပြောင်းလဲမှာကျွန်တော်တို့ကဒီမူဝါဒရေးအပြောင်းလဲနဲ့ကျွန်တော်တို့လာမယ့်နာကမှာပေါ့နော်ကောင်းမွန်တဲ့ပညာရေးစနစ်တရားခွဲပို့ကျွန်တော်တို့မူခြေခံရပါလိမ့်မယ်ဆရာဟုတ်ကျွန်တော်တို့ဒီခြေခံကြအပြောင်းလဲရလေအဓိက၄ချက်ပ ပေါ့နော်အဓိကအကြဆုံးအလေးချက်ရှိရလို့တော့ကျွန်တော်တို့အများနဲ့သုံးသပ်လေးရှိရဆရာအဲ့ဒါအရမတစ်ကတော့ကျွန်တော်ခုနပိုချုပ်ကင်မှုရှိရပညာရေးစီမံခန့်ခွဲမှုကိုပြင်ရပါလိမ့်မယ်ဆရာနောက်တစ်ခုကတော့ကျွန်တော်တို့ဒီပေါ့နော်ဒီကျွန်တော်တို့မှာဒီမတူကွဲပြားမှုတွေအများကြီးရှိတဲ့အတိုင်းဒီမှာကျွန်တော်တို့တပုံစံနဲ့လုပ်ထားတဲ့တင်ယုံညွှန်းနှံပေါ့အဲ့ခုနကပြောတဲ့ centralized curriculum ပေါ့နော်အဲ့ဒါကိုကျွန်တော်တို့ပြင်ရပါလိမ့်မယ်လွတ်လပ်တဲ့တင်ယုံညွှန်းနှံပြင်ဆင်မှုတွေလုပ်ရပါလိမ့်မယ်နောက်တစ်ခုကခုနကဒီကနေ့ကျွန်တော်တို့ပြောကြတဲ့ကိစ္စဖြစ်ပါတယ်သမွေးစနစ်နဲ့ကျွန်တော်တင်ကြားရေးဆိုင်ရာပုံတင်ကြားတင်ယူရေးဆိုင်ရာနီးလမ်းနေဆမီးဝဲစနစ်ဒီနောက်တက်ကတူဝင်ဝင်ဒီအဲ့ဒါပြင်ရပါလိမ့်မယ်ဆရာနောက်တစ်ခုကတော့ဆရာတွေကိုပြင်ရဆရာတွေရဲ့ဒီတောင်းလေးကိုလုပ်ရပါလိမ့်မယ်ဆရာအဲ့ဒါတွေအားလုံးကိုလုပ်နိုင်ဖို့တော့ဆရာကတော့အဲစကားထဲမှာမီးတဲ့ထဲမှာပါသွားတဲ့အခါကျွန်တော်တို့ဒီပညာရေးဘတ်ဂျက်ကအခုကျွန်တော်တို့ကမလုံလောက်ပါဘူးပေါ့နော်အဲ့ဒီအတွက်ပညာရေးဘတ်ဂျက်ကိုတိုးမြှင့်တိုးတက်ပေးကျွန်တော်တို့အစီအစဉ်တွေအရေးကြီးတဲ့ကဏ္ဍကနေပါပါဆရာကျွန်တော်တို့အစီအစဉ်လည်းအချိန်တလောက်ပဲရတဲ့အတွက်လုပ်ရပါလိမ့်မယ်ဆရာဟုတ်
โอเคအစီအစဉ်ရလဲတလောက်ပဲရတဲ့အတွက်ကျွန်တော်ဒီညမှာပဲရက်ချင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ပုဂ္ဂိုလ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ